ိုင်ငံခြားရေးကူညီထောက်ပံ့မှုကိုလိုချင်ရင်အဲ့ဒီနိုင်ငံကသတ်မှတ်ထားတဲ့စွမ်းရည်ရှိဖို့လိုပါလေ။ချမ်းသာတဲ့အလူရှင်နိုင်ငံကဆင်းရဲတဲ့နိုင်ငံကိုကူညီထောက်ပံ့တာဖြစ်တဲ့အတွက်အလူရှင်နိုင်ငံတွေညွှန်ကြားတဲ့အတိုင်းလိုက်လုပ်ကြရပါလေ။သူများထောက်ပံ့တာကိုလက်ခံပြီးကိုယ်တင်တို့လို့လို့မရပါဘူး။ညွှန်ကြားသတ်မှတ်ထားတဲ့အတိုင်းမလုပ်ရင်နိုင်ငံသားအခုနေဘယ်လောက်ပြေးပြေးသူမျိုးတို့တဲ့လာမှာမဟုတ်ဘူးလို့အလူရှင်နိုင်ငံတွေကယူဆပါတယ်။ဒါကြောင့်အလူရှင်နိုင်ငံကညွှန်ကြားတဲ့အတိုင်းလိုက်လုပ်ရပြီမဲ့ဖွံ့ဖြိုးမှုမိတ်ဆက်နိုင်ငံတွေအဖြစ်သတ်မှတ်ကြပါတယ်။စွန့်ရည်ရှိမှတို့တဲ့ဖွံ့ဖြိုးမှဖြစ်တယ်လို့နိုင်ငံများအခုညီကိုသုံးရမှာလဲစွန့်ရည်ရှိဖို့လိုတယ်ဆိုတဲ့သဘောတရားကိုအလူရှင်နိုင်ငံကကျင့်သုံးပါတယ်။နိုင်ငံသားအခုညီကိုသုံးနိုင်အောင်မြမအမှုတန်းတွေကိုတင်တန်းပေးထားတာလဲစွန့်ရည်မြင့်တယ်တဲ့သဘောပါပဲ။ဒါပေမဲ့မြန်မာပြည်တို့နေရာမျိုးမှာတော့အလူရှင်နိုင်ငံရဲ့စံတတ်မှတ်ချက်တွေဟာအလွန်မြင့်မားနေပုံရပါတယ်။ဒါကြောင့်စီမံကိန်းအောင်မြင်မှုအတွက်အလူရှင်နိုင်ငံတတ်မှတ်တဲ့အတိုင်းစွန့်ရည်မြင့်တင်ဖို့လိုအပ်ပါသေးတယ်။ဒါပေမဲ့တရုတ်ပြည်ရဲ့ကူညီထောက်ပံ့မှုကတော့ဒီလိုတတ်မှတ်ချက်မျိုးရှိပုံမရပါဘူး
။မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးကိုအားပေးတဲ့အနေနဲ့စွန့်ရည်မြင့်တင်ရေးဆိုတဲ့ပေဒံကိုအလူရှင်နိုင်ငံကအသုံးပြုဖို့နဲ့ပတ်သက်ပြီးဂျပန်နိုင်ငံကျူတိုစန်ဂျူတက္ကသိုလ်ပါမောက်ခပက်ထရစ်စထရက်ဖော့ဒ်က2015မှာစာရန်ထုတ်ဖူးပါတယ်။အကူအညီပေးတဲ့နိုင်ငံကအပေါ်စီးယူနိုင်အောင်စွမ်းရည်မြင့်တင်ရေးကိုဦးစားပေးတယ်ဆိုတဲ့အယူအဆနဲ့အကူအညီယူတဲ့နိုင်ငံဟာမိမိဘာသာဖွံ့ဖြိုးရေးလမ်းစဉ်ချမှတ်ပြီးအကောင့်ထဲပေါ်နိုင်အောင်စွမ်းရည်မြင့်တင်ရတယ်ဆိုတဲ့အယူအဆတို့ကိုစမ်းစစ်ထားပါတယ်။2013နဲ့2014မှာမြန်မာပြည်တွားပြီးနိုင်ငံသားအကူအညီနဲ့တက်ဆိုင်သူတွေကိုတွစ်ဆုံမင်းမြန်တဲ့အပေါ်မှာအခြေခံတဲ့စာရန်ဖြစ်ပါလေ။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးဟာရေးရှိစီမံကိန်းဖြစ်တော်မူပါဝင်သူတွေအားလုံးယုံကြည်မှုအပြည့်အဝရှိဖို့လိုပါလေ
။စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကမ္ဘာဘဏ်ကဒေါ်လာ380မှတ်တည်ပြီးဒေသခံဦးစီးတဲ့ဖွံ့ဖြိုးရေးစီမံကိန်းကို2013မှာစတင်အကောင့်တွေပေါ်ပါလေ။အထက်ကအမိန်ပေးပြီးစီမံကိန်းချတဲ့အလေးအကျင့်အစားစီမံကိန်းရေးဆွဲရမှာအောက်ခြေကပါဝင်လာအောင်ရွေရာဖြစ်ပါလေ။အောက်ခြေအဖွဲ့အစည်းတွေဖြစ်တဲ့အယတ္တအသင်းအဖွဲ့တွေပါဝင်တဲ့အခန်းကဏ္ဍကျေပြန့်လာတဲ့သဘောရှိပါတယ်။ဒေသခံတွေဗန္ဒာရေးစီမံခန့်ခွဲမှုနားလည်သဘောပေါက်အောင်ကမ္ဘာပါဝန်ထမ်းတွေကသင်တန်းပေးပါတယ်။ဒေသခံပြည်သူတွေလုပ်ရည်ကံ့ရှိလာရင်မိမိဒေသဖွံ့ဖြိုးရေးစီမံကိန်းကိုမိမိတို့ဘာသာရေးဆွဲအကောင့်ထဲပို့နိုင်အောင်ကမ္ဘာဘဏ်ကကူညီနေတာဖြစ်ပါတယ်။ဒါပေမဲ့ဒေသန္တရအစိုးရဝန်ထမ်းတွေကဘယ်လောက်လက်ခံမယ်ဆိုတာကိုတော့မတိနိုင်သေးပါဘူ
းစွမ်းရည်ဖွံ့ဖြိုးထိုးတဲ့ရေးအတွက် ADB အာရှဖွံ့ဖြိုးရေးဘဏ်အတက်ပညာဆိုင်ရာအကူအညီတွေပေးပါတယ်ဝန်ကြီးဌာနတွေနဲ့နိုင်ငံပိုင်လုပ်ငန်းတွေမှာစွမ်းရည်မြင့်တင်နိုင်အောင်2012ကစပြီးကူညီထောက်ပံ့ပါတယ်ဒေဘိုးဆောင်ရေးစွမ်းအင်စိုက်ပျိုးရေးနဲ့တဘာဝတရားစာတာလုပ်ငန်းတွေမှာတင့်တော်တဲ့စီမံကိန်းရွေးချယ်ဖို့အတွက်အစိုးရဝန်ထမ်းတွေမှာအရေးအသွေးကင်းမဲ့နေတာကိုဖြေရှင်းဖို့အာရှဖွံ့ဖြိုးရေးဘဏ်ကကူညီနေတာဖြစ်ပါတယ်တင့်တော်တဲ့စီမံကိန်းအကောင့်ထဲမဖို့နိုင်တာဟာပြုပြင်ရေးဖြစ်စဉ်ကိုနှောင့်နှေးကြံ့ကြာစေပါတယ်။အစိုးရဝန်ထမ်းတွေကိုယ်တိုင်ဘယ်လုပ်ငန်းကိုဦးစားပေးတဲ့ကြောင်းဆုံးဖြတ်နိုင်တဲ့အရည်အသွေးရှိလာဖို့ရည်ရွယ်တာဖြစ်ပါတယ်။စွမ်းရည်ဖွံ့ဖြိုးတိုးတက်လာရင်ဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီပေးမဲ့သဘောဖြစ်ပါတယ
်။ဂျပန်ကလည်းလူသားဆိုင်ရင်ဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာကျောင်းသားတွေဂျပန်ပြည်မှာပညာသင်နေအောင်ကျေကျေပြန့်ပြန့်စီစဉ်ပါလေ။ဂျပန်မှာတင်တန်းတက်သွားတဲ့အစိုးရဝန်ထမ်းဦးကြီးတထောင်လောက်ရှိပြီမဲ့သူတို့ကြောင့်မြမစွမ်းရည်ဘယ်လောက်ဖွံ့ဖြိုးတယ်ဆိုတာကိုတိုက်တာဖို့ခက်ခဲပါလေ။ဂျပန်စီကငွေချေးရင်လိုက်နာရမယ့်လှုပ်ထုံးလှုပ်နှီးနဲ့စီကန်းနီးလန်းတွေကိုနားလေသဘောပေါက်စေဖို့အတွက်ဗမာအစိုးရဝန်ထမ်း42ဦးကို2013မှာတိုတိုကိုခေါ်ယူပြီးနှီးနှောဖလှယ်ပွဲလုပ်ပြီးပါလေ။ရည်ရွယ်ချက်ကတော့စီမံကိန်းကိုချောချောမောမောအကောင့်တွေပေါ်ပြီးလူချင်းနဲ့ရက်လာပေါ်ထွက်လာနိုင်လို့ပဲဖြစ်ပါတယ်။လုံးနိုင်ငံတွေနဲ့စွမ်းရည်အလွန်နှိမ့်ချနေတာဟာမြမပြုရင်ရဲ့အခက်အခဲကြီးတစ်ခုဖြစ်နေတာကိုအလူရှင်နိုင်ငံနဲ့အဖွဲ့အစည်းတွေကနားလည်ကြပါတယ်။စစ်တပ်ပုံစံနဲ့ဖွဲ့စည်းထားတဲ့အထက်အောက်ဆက်ဆံရေးပုံစံမှုအမိတ်နာခံတာဟာအရေးချင်းရှိတာတွေပိုပြီးအရေးကြီးနေပါတယ်။မိမိနဲ့တင့်တော်တဲ့စီမံကိန်းကိုနိုင်ငံပြားအခုအညီယူပြီးမိမိဘာသာအကောင့်တွေပေါ်တာကိုအလူရှင်နိုင်ငံတွေကလိုလားပါတယ်။မြမအစဉ်ပြပြောင်းရေးမှာအရေးကြီးတဲ့အခန်းကပါဝင်နေတဲ့အစိုးရဝန်ထမ်းတွေရဲ့စွမ်းရည်ဖွံ့ဖြိုးရေးကိုအာရှဖွံ့ဖြိုးရေးဘဏ်ကစမ်းသပ်လုပ်ကိုင်နေပုံရတယ်လို့ပမောက်ကပက်ထရစ်စထက်ဖို့ကတုံ့ပြန်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။